Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်မေလ18ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့မလေးရှားနိုင်ငံသားရေးဝန်ကြီးနဲ့မြန်မာအရေးဂျပန်အထူးကိုယ်စားလှယ်တို့တွေ့ဆုံခဲ့တာတခါတော့ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာဂရီအမှုနှစ်မှုစစ်ဆေးခဲ့တဲ့တဲ့ရင်စတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မြန်မာနဲ့ဆက်ဆံရေးဩစတြေးလျတန်အဆင့်ကိုရှော့ချလိုက်တဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာတော့
အများအားဩစတြေးလျကဘာမဲ့ဟိုစီအားတွေအများအားပေးလို့လည်းအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ်
ဒါကတော့ Australia ရောက်မြန်မာအရေးလှုပ်ရှားနေသူတအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါပညာရေး CDM ဝန်ထမ်းတွေအလုပ်ပြန်ဝင်ဖို့စစ်ကောင်စီကကန့်လှန့်လိုက်တဲ့သတင်းလွှာကိုလည်းတင်ဆက်မှာပါအပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့အင်္ဂါညချမ်းအတွက်ညင်ကွင်းကျဲမှတ်စုဆိုတဲ့အပတ်စဉ်ကဏ္ဍအသစ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အဲဒီနောက် American နိုင်ငံရေးနဲ့ကမ္ဘာတစ်လွှာအစီအစဉ်ကိုလည်းထုတ်လွှင့်တင်ဆက်မှာပါအခုတော့သတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်သန်းတို့ကကြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုမှာလူ၁၀ယောက်သေဆုံးတဲ့အထိပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျီလ်ဘိုင်ဒန်တို့ဒီကနေ့တွားရောက်ကြမှာဖြစ်ပါတယ်။စနေနေ့ကပြစ်ခတ်မှုအတွင်းသေဆုံးသွားသူတွေအတွက်အောက်မေ့ပွဲအမှတ်တရလုပ်ထားတဲ့နေရာကိုသမ္မတတွားရောက်မှာဖြစ်ပြီးတော့သေဆုံးသွားသူတွေရဲ့မိသားစုဝင်တွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမုန်းတရားအခြေခံတဲ့အယူအဆတွေလက်မခံကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းမှာဖြစ်တယ်လို့လက်နက်ကင်ဆာမှုထိန်းချုပ်ရေးဥပဒေတွေပြဋ္ဌာန်းဖို့လဲလွှတ်တော်ကိုသမ္မတကတောင်းဆိုမှာဖြစ်ပါတယ်။လူပြူကြီးစိုးရဲဝါဒလွှမ်းမိုးနေပုံရတဲ့အသက်18နှစ်အရွယ်လူပြူပေတန်ဂန်ဒရွန်ဟာလူမဲအများစုနေထိုင်တဲ့ရပ်ကွက်ထဲကကုန်းစုံဆိုင်တစ်ခုထဲဝင်ရောက်ပြစ်ခတ်မှုကြောင့်10ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြစ်ခတ်ခံရသူ17ယောက်ကလူမဲတွေဖြစ်ကြပါတယ်။အဲ့ဒီတိုက်ခိုက်မှုဟာအမုန်းတရားအခြေခံတဲ့တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကို FBI ကလည်းစုံစမ်းနေပါတယ်။ကန်ဒရွန်ကြိုတင်ရေးသားခဲ့တယ်လို့ဆိုရဲစာမျက်နှာ180ပါစာရီကိုတုံးတက်နေတဲ့စုံစမ်းစစ်ဆေးသူတွေကတိုက်ခိုက်မှုဟာလူပြူမဟုတ်သူခရီးရန်ဘာသာဝင်မဟုတ်သူတွေအားလုံးကိုအကြမ်းဖက်ချင်းချောက်ပြီးတော့အဲ့ဒီသူတွေအားလုံးအမေရိကန်ပြည်ထောင်စုတွေကနေထွက်သွားကြအောင်ရည်ရွယ်တိုက်ခိုက်တာလို့ပြောပါတယ်။ရုရှားတို့ကျူးကျော်စစ်တိုက်နေတဲ့ယူကရိန်းနိုင်ငံကိုကူညီထောက်ပံ့ရေးဒေါ်လာဘီလီယံ40ပေးမဲ့ဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ On this vote, the yeas are 81. The nays are 11. 3/5 of the senators.
မေလ16ရက်နေ့တနင်္လာနေ့ကမဲခွဲခဲ့တာမှာထောက်ခံမဲ81မဲ၊ကန့်ကွက်မဲ71မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်မှာလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအတည်ပြုချက်ရထားပြီးမို့တမရဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုပြဋ္ဌာန်းဖို့ပဲလိုပါတော့တယ်။ယူကရိန်းကိုကူညီရေးဒေါ်လာ33ဘီလီယံအတည်ပြုပေးဖို့အတွက်တမရဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားချိန်မှာလွှတ်တော်အမတ်တွေကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်9ဘီလီယံတိုးပြီးတော့စုစုပေါင်းဒေါ်လာဘီလီယံ40အတည်ပြုလိုက်တာပါယူကရိန်းကိုထောက်ခံအားပေးမှုပြသတဲ့အနေနဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ခေါင်းဆောင်နဲ့ Republican Party အထက်လွှတ်တော်အမတ်တွေပြီးခဲ့တဲ့ရုံးပိတ်ရက်တုန်းကယူကရိန်းကိုတွားရောက်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှထောက်ပံ့ကူညီရေးဥပဒေချမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်အခုလိုအမေရိကန်ကယူကရိန်းကိုနောက်ထပ်ကူညီဖို့အတွက်လွှတ်တော်မှအတည်ပြုလိုက်တာကြောင့်ရုရှားတို့ကျူးကျော်စစ်စတိုက်ချိန်ကလေးကယူကရိန်းနိုင်ငံအပေါ်အမေရိကန်ပေးတဲ့ထောက်ပံ့ငွေစုစုပေါင်းဒေါ်လာ53ဘီလီယံရှိသွားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့ဖ်စတယ်တမလီဆက်ယုံနယ်မှာကျန်းနေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုကယ်ထုတ်ဖို့အတွက်ယူကရိန်းစစ်တပ်ကကြိုးစားနေပါတယ်။ရုရှားတပ်တွေဝိုင်းထားပြီးဘုံကျဲတိုက်ခိုက်နေတဲ့စိတ်ကမ်းမြို့ကတမလီဆက်ယုံဝန်ထဲရှိနေကြတဲ့တိုက်ခိုက်ရေးသမား260ကျော်ကိုတင်းတင်းလာနေတော့ကယ်ဆယ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တရားပြင်းထန်သူ53ယောက်ကိုမာရီယိုပိုမြို့အရှေ့ဘက်မှာရှိတဲ့ Novo Azovsk မြို့ဆေးရုံကိုပို့ပေးခဲ့ရတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောပါရယ် ။အဲ့ဒီမျိုးဟာရုရှားတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့မျိုးဖြစ်ပါတယ်။ယူကရိန်းတိုက်ခိုက်ရေးသမား211ယောက်ကိုလည်းရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့အိုလန်နီဖ်ကာမျိုးကိုခေါ်သွားခဲ့ရတယ်လို့ဒုက္ကဝေးဝန်ကြီးကပြောပြီးတော့အခုလိုကဲထုတ်ခဲ့ရသူတွေကိုရုရှားအကျဉ်းသားတွေနဲ့အလဲအလဲလုတာခံရနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကတရားကောင်းတွေအားလုံးအသက်ရှင်နေဖို့လိုတယ်ဆိုတာကိုသမ္မတဗလိုဒီမီယာဇယ်လန်စကီကနိုင်ငံကိုပြောကြားတဲ့မင်ခွန်းနဲ့မှပြောခဲ့ပြီးတော့သူတို့အိမ်ပြန်ရောက်နိုင်ရေးစစ်တပ်နဲ့ထောက်လန်းရေးကဆောင်ရွက်နေတဲ့စစ်စင်ရေးဟာစိတ်ကိုတိမ်ပွေခတ်ခဲတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကကျူဘားနိုင်ငံအပေါ်ချမှတ်ထားတဲ့တန်တမာရေးနဲ့ခီးသွွားကန့်သတ်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကဖြေလျှော့ပေးမှာဖြစ်ပါတယ်။ကျူဘားမှာနေထိုင်နေကြတဲ့မိသားစုတွေအပေါ်3လကိုဒေါ်လာ1000သာငွေပို့ပေးနိုင်တဲ့ပမာဏကန့်သတ်ချက်ကိုဖယ်ရှားလိုက်သလိုမိသားစုဝင်မဟုတ်ပေမဲ့ဆွန်ဦးတီထွေလုပ်ငန်းလုပ်ချင်သူတွေကိုလည်းငွေပို့နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကတင်းနှင်းလာနေကကြေညာပါတယ်။အမေရိကန်မှာရှိနေတဲ့ကျူဘားလူမျိုးတွေမိသားစုဝင်တွေနဲ့ပြန်လည်ဆောင်တွေ့နိုင်ဖို့အတွက်ကိုလည်းအခြေချနေထိုင်ခွင့်ဗီဇာကိုတစ်နှစ်ကို2000ထုတ်ပေးသွားမယ့်အစီအစဉ်ကိုပြန်လည်အသက်သွင်းလိုက်ပါတယ်။ကျူဘားနိုင်ငံထဲမှာရှိနေတဲ့အမေရိကန်တန်တမန်ရုံးခွဲတွေမှာပြည်ဝင်ခွင့်ဗီဇာပေးတဲ့လုပ်ငန်းစဉ်တွေကိုတိုးလှုပ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဟာဗာနာမြို့တော်အပြင်တခြားမြို့တွေစီကိုလည်းအမေရိကန်လေယာဉ်ခီးတွေပြေးဆဲသွားမှာဖြစ်ပါတယ်။တမရဟန်အိုဘားမားလက်ထက်ကကျူဘားနဲ့တမိုင်းဝင်ဆက်ဆံရေးပြန်ဆခဲ့တာကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကန့်သတ်ချက်တွေပြန်လည်ချမှတ်ခဲ့ပါတယ်။အိုဘားမားလက်ထက်မှာဒုသမ္မတတာဝန်ယူခဲ့တဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်ကကျူဘားအပေါ်အိုဘားမားအစိုးရလက်ထက်ချဉ်းကပ်မှုမျိုးပြန်လုပ်မယ်လို့ရွေးကောက်ပွဲမဲဆွယ်ကတိပေးထားပါတယ်။1962ခုနှစ်ထဲကကျူဘားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုအခုတည်းထိဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညတိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညတိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညသတင်းတွေကိုကျွန်တော်တမောင်သားကဆက်လက်ကြီးညာမှာပါစီးပွားရေးလုပ်ငန်းရှင်ဥမောင်ဝိတ်ကဒေါ်လာငွေ9သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှမှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။အောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပုံမှန်55နဲ့ဒီအမှုနှမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့ကတတိယမြောက်ကြီးအောင်ကျင်းဖြစ်ပြီးအောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရားလိုဦးရထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကမင်းပြန်ခဲ့ပေမဲ့မပြီးပြတ်ခဲ့ပါဘူးအမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရားလိုသက်သေစီးရင်မှာဆေးပိုင်းကုမ္ပဏီပိုင်ရှင်ဥမောင်ဝိတ်လည်းပါဝင်ပြီးသူကိုယ်တိုင်လာရောက်ထွက်ဆိုနိုင်ပွဲရှိတယ်လို့သိရပါတယ်သက်သေဆယ်ဦးတဲ့မနဲ့စစ်မေးဖို့ရှိပါတယ်ဒီအမှုပြင်စစ်ကောင်စီဟာဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ပေါ်အဂတိအမှုနဲ့ဆွဲဆိုထားတာရှိပါသေးတယ်အရင်အမှုနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုဥပဒေနဲ့ဆက်လက်တရားစွဲဆိုဖို့တင့်မတင့်ကိုတစ်ဖက်ရှိနေတွေကဒီကနေ့မှပဲအပိသက်လျှောက်လဲချက်တင်သွင်းခဲ့ကြပါတယ်။ဒီမှုတွေကိုလာမဲ့မေလ24ရက်နေ့အင်္ဂါနေ့မှာဆက်လက်စစ်ဆေးကြားနာမှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကြမ်းမာရေးကောင်းမွန်တယ်လို့သိရပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူတင်အဗ်ဒူလာကစဆကာဝါဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်ဆရီယိုဟေးဆာကာဝါကိုသူ့ရုံးမှာဒီကနေ့လက်ခံတွေ့ဆုံခဲ့တယ်လို့သူ့ရဲ့လူမှုစာမျက်နှာမှာတင်ထားပါဗျ။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးအရေးကြီးနယ်ပယ်တော်တော်များများကိုသဘောတူကြတယ်လို့သူကရေးထားပါဗျ။အရက်သားတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရဆဲရေးကိုပါဝင်ပတ်သက်သူတွေအလုံးကလိုက်နာကြဖို့အရေးကြီးကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအားကောင်းအောင်ဆောင်ရွက်ရေးကအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြတယ်လို့ပြောပါတယ်။အာဆီယံရဲ့မူငါချက်အကောင့်ထဲပေါ်ပြီးပေါင်းဝင်ပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံမှုဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆာဆာကာဝါစီကကြားခဲ့ရတာဟာအားတက်ဖွယ်ဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံဈာယီဝန်ကြီးကရေးထားပါတယ်။စောင်းစီတင်ပို့မှုပိတ်ပင်ထားတာကိုဖျက်သိမ်းဖို့တောင်းဆိုတဲ့စာနာပြပွဲတွေကိုအင်ဒိုနီးရှားတောင်သူတွေကမြို့တော်ဂျကာတာနဲ့တခြားမြို့အနှံ့အပြားမှာဆင်နွှဲနေကြပါတယ်။စ စီးပွားရေးရာပေါင်းစပ်ညီနိုင်ရေးဝန်ကြီးဌာနရုံးချိန်မှာတောင်သူတွေကစုယုံဆန္ဒပြနေကြတာဖြစ်ပါတယ်။စောင်းစီထုတ်တဲ့စီယုံသီးတွေအဖြစ်တင်ထားတဲ့ထရက်ကားတစ်စီးလဲဆန္ဒပြပွဲမှာပါဝင်ပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကသတ်မှတ်ထားတဲ့စီယုံသီးကြမ်းခင်းစင်းတို့ရဲ့80ရာခိုင်နှုန်းအထိဈေးကကျသွားပါတယ်။စောင်းစီဆက်တွေရဲ့ခန်းမှန်းဆက်25ရာခိုင်နှုန်းကကုန်ကျန်းအဝယ်ရပ်ထားကြပါတယ်။ဒီလိုဈေးကျနေတာကြောင့်တောင်သူတွေကစိုက်ဖို့တောင်တုံနေနေကြတယ်လို့ဆန္ဒပြနေတဲ့အာချီကတောင်သူယူစလမ်တမ်ရင်းကပြောပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာစားအုပ်စုကျင်ပို့တာအကြီးမားဆုံးနိုင်ငံဖြစ်ပါတယ်။ပြည်တွင်းစားသုံးစီဈေးတွေတက်လာတဲ့အတွက်စားအုပ်စုကျင်ပို့မှုကိုအစိုးရကပိတ်ပင်ခဲ့တာပါ။ Indicator Politics Indonesia ရဲ့သဘောထားစစ်တမ်းအရသမ္မတချုပ်ကိုဝီဒိုဒိုအပေါ်မှာထောက်ခံတဲ့ရာခိုင်နှုန်းကမေလမှ58.1 ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။2015ခုနှစ်ဒီဇင်ဘာလကလေးကဆိုရင်ဒါဟာအနိုင်ဆုံးထောက်ခံမှုဖြစ်ပါတယ်။ဒီအထက်လူ 3,000 ကျော်ဖျားနာလာကြတဲ့အတိုင်းမြောက်ကိုရီးယားနိုင်ငံမှာ COVID-19 ကရောဂါပြန့်ပွားမှုကိုရင်ဆိုင်ရမှာစစ်တပ်ကပါဝင်ကူညီလာရတယ်လို့နိုင်ငံတော်ပိုင်းကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်။လူ6ယောက်သေဆုံးပေါ်ခဲ့တဲ့အတွက် AB လနောက်ပိုင်းကလေးကဆိုရင်ဖြာနာသူ3,800,000ရှိပြီးစုစုပေါင်းသေဆုံးသူ56ယောက်ရှိသွားခဲ့ပါပြီ။တကယ်ဖြစ်နေတာကဓာတ်တဲ့ပိုနိုင်တယ်လို့ကြွန့်ကျင်သူတွေကတော့ခံမှန်းကြပါတယ်။တောင်ကိုရီးယားကကိုဗစ်ကပ်ဘေးကူညီဖို့နိုင်ငံအလုပ်စပွဲဝိုင်းထိုင်ဆွေးနွေးဖို့ကမ်းလှမ်းထားပေမဲ့မြောက်ကိုရီးယားကတော့အခုထိမတုံ့ပြန်သေးပါဘူး။ကိုဗစ်စစ်ဆေးရေးဆေးဘူးတွေဆေးဝါးတွေနှကောင်းစည်းတွေနဲ့ကာကွယ်ဆေးတွေကိုပို့ပေးဖို့တောင်ကိုရီးယားကအဆင့်သင့်ရှိကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးကောင်ချောင်စီးကလက်မှတ်ရေးထိုးအကြောင်းချထားပြီးမြောက်ကိုရီးယားကိုမြန်မြန်အကြောင်းပြန်ဖို့တိုက်တွန်းလိုက်ပါတယ
်။ဒါကတော့အင်ကာညာပိုင်းသတင်းအစီအစဉ်ကိုမဆုညက်မုံနဲ့ဦးတင်မောင်တန်းတို့ကတင်ဆက်ခဲ့တာပါ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ဟာခါကလေးလမ်းကျောပေါ်ကကြေးရွာတွေမီးရှို့ဖျက်ဆီးခံရတဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့မြန်မာနဲ့ဆက်ဆံရေးဩစတြေးလျဘက်ကတန်အဆင့် short ချလိုက်တာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုအဆင့် short ချသွားဖို့ Australia နိုင်ငံကကြိုးပမ်းနေကြောင်း Australia သတင်းတွေမှာဖော်ပြထားပါတယ်။ဒါဟာစစ်ကောင်စီအတွက်တန်တမန်ရေးနယ်ပယ်ကထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းတက်ကြွသူတွေလေ့လာသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်
။ပြီးခဲ့တဲ့ April လအတွင်းကတက်တန်းကုံဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ Australia တာမတ်ကြီးနေရာမှာတာမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC သတင်းဌာနကဖော်ပြခဲ့တာပါဒီလိုလုပ်တာကြောင့်တာမတ်ကြီးခန့်အလွှာပေးဖို့အတွက်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်ဩစတြေးလျဘက်ကဒီလိုတာမတ်ကြီးဆောင်ရွက်မှုဟာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းရဲ့ကြိုးပမ်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျအခြေစိုက်နိုင်ငံရေးတကြွလှုပ်ရှားသူတူဖြစ်တယ်လို့မြန်မာဆက်ဆောင်တွေကိုပံ့ပိုးကူညီရေးအတွက်အဓိကတောင်းအယူနေတဲ့မန်နန်းကပြောပါတယ
်အမားတို့ဒီဩစတြေးလျနဲ့ဒီပြည်နယ်နဲ့တိုင်းမှာရှိတဲ့ပြည်နယ်တိုင်းတွေအကုန်လုံးကလည်းစ조사ပြီးတော့ပဲလုပ်ပေးနေကြတာလေဒီတို့အဖွဲ့တွေဆိုရင်ဘယ်လိုပြောမလဲအမားတို့တတ်နိုင်တယ်လောက်ပေါ့နော်ဩစတြေးလျဂါဗာမန့်ကိုပရက်ချာပေးပြီးတော့အများအားသူတို့ရဲ့ဒီဟိုကလူကြီးတွေနဲ့တွားတွေ့ပြီးရပြောပြီးကြလို့ရှိရင်ဒီမှာပိုတက်တွေလို့အများအားဩစတြေးလျဂါဗာမန့်ကိုဖိအားတွေအများအားပေးလို့လေအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့
မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီးအန်ဒရီယာဖောက်တာကအခုနှစ်ဧပြီလထဲမှာသူ့ရဲ့တာဝန်တက်တန်ပြီးဆုံးပါတယ်။ဒါကြောင့်မို့တာမတ်ကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံခြားရေးဌာန DFAT ရဲ့အကြီးအကဲအရှိတူကိုခန့်ဖို့ဩစတြေးလျနိုင်ငံကရာထားတာပါ။ဒါပေမဲ့မြန်မာစစ်ကောင်စီရဲ့အတိအမှတ်ပြုတာကိုခံယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံဖြစ်နေပဲလုပ်ငန်းတွေကိုလုဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျခြေဆိုင် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံခြားရေးဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်တွေကြီးမှာတန်မတ်ကြီးအစားတန်ယုံတောင်ဝန်ခံဖြစ်နေ short ချလိုက်တာတွေ့ရပါတယ်ဗြိတိန်တင်ကြေးဌာနကတန်ဆင် short ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတန်မတ်ကြီးဖြစ်နေခန်းခါသူ Mr. Pete Bowers ကိုတန်ယုံတောင်ဝန်ခံအဆင့်ဖြစ်နေဗြိတိန်တင်ကြေးဌာန website ပြမှာဖော်ပြထားပါတယ်တ ူကမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူးစစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်လျှော့ချတာမျိုးဟာစစ်ကောင်စီအတွက်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတရက်ဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြေသိန်းကပြောပါတယ
်ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆမောင်ကိုလက်ခံတွေ့ဆုံနေဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်ပြမပြောင်မြောက်မိဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖြစ်တော့တတ်မှတ်ရေးရကတော့ကြာရှုံးသွားပြီလို့ရေပူရပြောလို့ရပါတယ်
။ဩစတြေးလျဆူရနဲ့လွှတ်တော်တွေမှာအနာသိန်းစစ်ကောင်စီကိုရေးယူဖို့ဩစတြေးလျရောက်မြန်မာတိုင်းဝန်တွေကလှုံ့ဆော်တိုက်တွန်းနေပါတယ်။ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်အလက်တွေကိုစစ်ဆေးပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့ရေးယူပေးဖို့တောင်းဆိုခဲ့ကြတာပါ။အကြခင်ကျင်းပမဲ့ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမတ်ကြီးဦးတောင်အောင်ညွတ်တယောက်ခွင့်မရခဲ့ပါဘူး။ဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကဖိအားပေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ
။ကုသညို့ပါရှင်။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပညာရေး CDN ဝန်ထမ်းတွေအလုပ်ပြန်ဝင်ဖို့စစ်ကောင်စီကကန့်လန့်လိုက်တာကိုကြီးကြရအောင်ပါ။စစ်ကောင်စီကအကြောင်းတွေပြန်ဖို့ဒီပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့ပဲစစ်အာဏာသိမ်းချိန်အကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDN ပညာရေးဝန်ထမ်းတွေတာဝန်ပြန်လည်ထမ်းဆောင်ကြဖို့လည်းတိုက်တွန်းနေပါတယ်။တာဝန်ပြန်ပြီးထမ်းဆောင်မဲ့ CDN ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေကိုလဆာမဲ့ခွင့်ပြစ်သတ်မှတ်ပေးမှဖြစ်ပြီးတော့ကြီးကြီးမားမားရာဇဝတ်ကျူးလွန်တာတွေမရှိရင်တာဝန်ပြန်ပြီးထမ်းဆောင်နိုင်တယ်လို့လည်းကန့်လန့်ထားပါတယ်။ဒီအပေါ် CDN ပညာရေးဝန်ထမ်းတွေနဲ့အမြင်တွေနောက်ចောင်းတွေပြန်ဖွင့်မဲ့အရေးမိဘတွေရဲ့အမြင်တွေကိုစူးစီးမေးမြန်းထားတဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။လာမယ့်2022-2023ပညာသင်နှင့်တာဝန်ပြန်လည်ထမ်းဆောင်မှုအတွက်ဆရာနာသိမ်းထားတဲ့အချိန်မှာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDN ပညာရေးဝန်ထမ်းတွေတာဝန်ပြန်ပြီးတော့ထမ်းဆောင်ကြဖို့ဒီကနေ့ရက်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။ဒီလိုမျိုးဖိတ်ခေါ်ခဲ့တဲ့အပေါ် CDN ပညာရေးဝန်ထမ်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကတော့သူ့သဘောထားကိုအခုလို VOA ကိုပြောပါတယ်။
တော်တော့ကကျွန်တော်တို့ကဆက်ငရက်ဆာဒီအဆိုးရလုံးမှာမတက်မှတ်ခဲ့တာ哦မတက်မှတ်ခဲ့လို့လဲကျွန်တော်တို့ကဒီစီပြန်လုပ်ခဲ့တာလေအဲ့တော့သူတို့ပြန်ခေါ်ချင်းပြန်ခေါ်တဲ့ဆာဘယ်လောက်ထုတ်ထုတ်ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုကျွန်တော်ကဖောင်ပြစ်ခဲ့ပြီးသားဥသာ
စစ်ကောင်စီကဖိတ်ခေါ်ထားတဲ့ဂျင်ညာချက်အရာတာဝန်ပြန်ပြီးတော့ထမ်းဆောင်မဲ့ CDN ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေအတွက်လစာမဲ့ခွင့်ဖြစ်တတ်မှတ်မှာဖြစ်တယ်လို့ဆိုထားပါတယ်ကြီးလေတဲ့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေကလွဲပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်။တာဝန်ပြန်လည်ထမ်းဆောင်လို့တဲ့အခြေခံပညာဝန်ထမ်းတွေအနေနဲ့သူတို့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့စာတင်ကြောင်းပညာရေးမှုယုံဆတဲ့နေရာတွေမှာအယူခံလွှာတင်သွင်းရမယ်လို့စစ်ကောင်စီကဆိုပါတယ်။စစ်ကောင်စီဘက်ကပြီးခဲ့တဲ့စာတင်နှစ်လည်ကနေစပြီးစာတင်ကြောင်းတွေပြန်ဖွင့်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီမှာလက်ရှိပညာရေးစနစ်ကိုနားလည်တက်ကြွသူတော်တော်များများမရှိတာကြောင့်ကျောင်းဆရာဆရာမလိုအပ်ချက်တွေဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့ဖြစ်တဲ့နည်းနဲ့စာတင်ကြောင်းတွေကိုပြန်ပြီးတော့ဖွင့်နေတာလို့ဆရာဆရာမများတက်မကဆရာကသုံးသပ်ပါတယ်။အဖမ်းစီတချို့ပါရှိလာလို့ CDN လုပ်တဲ့ဝန်ထမ်းတော်တော်များများလည်းနေရက်ကနေတိမ်းရှောင်ခဲ့ကြရပါတယ်။စစ်ကောင်စီဘက်ကစာတင်ကြောင်းတွေပြန်ဖွင့်ဖို့လုပ်တဲ့အခါမှာတော့စစ်ကောင်စီကဖွင့်တဲ့ကြောင်းတွေကိုမတက်ဘဲအာဏာဖီဆန်ကြဖို့တက်ကြွလှုံ့ရှားသူတွေကလှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်ကြောင်းပြန်မပို့ဖို့ဆုံးဖြတ်ခဲ့တဲ့မိဘတချို့လည်းရှိပါတယ်။စစ်ကောင်စီကလုပ်တဲ့ပညာရေးစနစ်ကိုမယုံကြည်လို့ပါလို့မော်လမြိုင်မြို့ကကြောင်းသားမိဘတဦးကပြောပါတယ်
။မထားဘူး။သူတို့ပေးတဲ့ပညာရေးစနစ်ကိုအလိုမရှိဘူး။ဘလို့မအောင်လက်ခံနိုင်မှာမရှိလို့ပြောမထားနေုံကြီးတက်ရမယ်လို့ခြေရလုတ်သွားတဲ့မိနစ်တုံးကပညာသင်ချက်မှာလုတ်သွားတဲ့ဟာကိုဒီပြင်အဖြစ်အယုံကြည်မရှိဘူးသူတို့မဖွင့်ရမယ့်အချိန်မှာတော့လုံလောက်တဲ့စာသင်ချက်မရှိတဲ့အချိန်မှာသူတို့တတ်တုတ်ရိုက်ပြီးတော့စီစဉ်ပြီးတော့ဖွင့်သွားတယ်ဖွင့်သွားပြီးတော့အတန်းတင်းပေးလိုက်တယ်အဲ့ဒီဟာကိုဒီပြင်အဖြစ်ဒါဟာပညာအစ်စ်အမှန်တက်မြောက်လိမ့်မယ်လို့မယုံကြည်ဘူးပေါ့နော်အဓိကက
ကျောင်းမထားပဲအာနာဖီဆန်ရေးမှာပါဝင်လို့ပင်မဲ့ကလေးပညာရေးအတွက်စိတ်ပူပန်ရသူတွေလည်းရှိနေပါတယ်ကလေးပညာရေးအတွက်အွန်လိုင်းကနေကျောင်းတက်နိုင်အောင်စီစဉ်ဖို့ခက်ခဲလို့ကျောင်းထဖို့ပြင်ဆင်နေရတဲ့မိဘတွေလည်းရှိပါတယ်။မော်လမြိုင်မြို့ကနောက်ထပ်ကျောင်းသားမိဘတဦးကတော့ကလေးတွေအိမ်မှာနေပြီးဂိမ်းဆော့နေတာမျိုးပဲမဖြစ်အောင်သူ့အနေနဲ့ကလေးတွေကိုကျောင်းထားမယ်လို့ဆိုပါတယ်။
ဟိုတောင်းမတောက်ဆိုကိုယ့်ရဲ့လေးရောမယ်လေးရောမယ်ဆိုတာလေဟိုအခုကတော့ကလေးတွေဟိုဦးကျယ်လေးတွေပဲเนาะ73ဟို73နဲ့ဆက်နေတယ်ဆိုရပါတော့ကျွန်တော်ရဲ့ဒါကြီးတွေကကလေးတွေကဒီဂိမ်းမှာပဲဆွဲနေတော့ကလေးတွေဟိုတောင်းမတက်ဟိုပညာမသင်ကြတဲ့ခါကျတော့လေးရောမှာဆိုလို့ဒီတောင်းထားတာပေါ့เนาะနောက်တစ်ခုကအချို့တောင်းသားမိသားတွေဆိုတယ်ပေါ့เนาะဒီ9တန်း8တန်း9တန်း10တန်းရဲ့တောင်းသားမိသားတွေဆိုဟိုတောင်းထားတဲ့လေလို့မြင်တယ်ပေါ့เนาะဘာလို့လဲဆိုတော့ဒီစီဝါတွေအရန်ပေါ်နေဒီကွာလက်ထပ်မှာပေါ့နော်ထက်တာဥပဒေရဲ့ဆက်နေလို့ဒီကွာအရန်ပေါ်အဲ့တော့ကိုယ်နဲ့ကိုယ်ကိုတောင်းထားတာပေါ့နော်ဒီစီဝါကဒီဒီကိုသက်ပါကိုဝင်ရဝယ်တာတော့၆00အောင်ပဲဒီစီဝါ၆00အောင်မလို့1000နဲ့5000နဲ့အဲ့ဒါအစားရှိရတော့ကလေးတွေဒီတိုင်းဒီကြောင်းမထားပဲဖြစ်တာဒီဒီစီဝါမှန်လဲလို့ဒီလောင်းကားမှန်လဲလို့ကြောက်သွားတယ်
ဆရာဆရာမများတမကကနေပြုစုတဲ့စီရင်အရာဆိုရင်တော့ပညာရေးခန္ဓာမှာစစ်ကောင်စီအောက်ကအလုံးမလုံလို့တဲ့စီရီယံဝန်ထမ်းကတသိန်းခွဲနီးပါးရှိတယ်လို့သိရပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါမကြခင်မှာတော့မူဆယ်မျိုးပေါ်ရာဇဝင်မှုတွေထူပြောလာတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်ကအခြေအနေကိုပြောပြမှာပါ။ချင်းပြည်နယ်ဟာခမြို့ကနေသခိုင်းတိုင်းကလေးမြို့အကြားလမ်းကျောတလျှောက်ကျေးရွာအများပြားမိရှုဖျက်ဆီးခံရတယ်လို့ဒေသခံအကူအညီပေးနေတဲ့အဖွဲ့တွေက VOA ကိုပြောပါတယ်။ဒါအပြင်ဒေသခံကျေးရွာသား800ခန်းလောက်ဟာတောတောင်တွေထဲမှာတင်းရှောင်နေရပြီးတော့အဲ့ဒီထဲမှာကလေးငယ်100နီးပါးဟာမတန့်ရှင်းတဲ့ရေတွေတောက်သုံးပြီးလို့ဝမ်းပြက်ဝမ်းလျှော်ယောဂဖြစ်နေတယ်လို့လည်းသိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်။စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဟာခါဖလန်းမြို့နယ်ကနေကလေးမြို့ဘက်ကိုနယ်မြေရှင်းလင်းရေးခြိတက်လာတဲ့လမ်းတစ်လျှောက်ကျေးရွာတချို့ကိုမီးတင်ရှို့ခဲ့တယ်လို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်တို့ဖလားမြို့နယ်ချင်းမာတဲ့အကုန်ရှိတာအခါကြီးကလေးကြားပေါ့ဖလားမြို့နယ်ချင်းမာရှိတဲ့ရွာက၄ရွာပေါ့33ငယ်ရှိတာဒီမှာရမ်ချလိုရွာမှာဆိုရင်8ငယ်ဖလန်းကြရွာမှာဆိုရင်18ငယ်ပါတေးရွာမှာ6ငယ်ဆောင်းလေ6ငယ်တကွတကွလမ်းဘေးမှာရှိတဲ့အင်းကြီးအဲ့ဒါရှိသွားတာ
မေလ2ရက်နေ့ကနေမေလ16ရက်နေ့အထိဟာခမြို့ကနေကလေးမြို့ကိုစစ်ကောင်စီတပ်ကနေခြိတက်ရလမ်းတစ်လျှောက်ဖလန်းမြို့နယ်ကားလမ်းဘေးမှာရှိတဲ့ရန်ထလိုရွာတလန်းစာရွာပါတဲရွာဇောင်လဲရွာစတဲ့ရွာလေးရွာကအင်ဂျီ33လုံးကိုမီးရှို့ခဲ့တယ်လို့ပြောပါတယ်။ဒီရပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ CDF အဖွဲ့တွေထောင်ထားတဲ့မိုင်းနင်းမိတာချောင်းမြောင်းပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းမျိုးသားတပ်ဦး CNF ရဲ့ပြောခွင့်ရပူးထက်နေကတော့စစ်ကောင်စီတပ်တွေဟာရည်ရွယ်ချက်ရှိရှိကျေးရွာတွေကိုဖျက်ဆီးနေတယ်လို့ပြောပါတယ်
။စစ်ကောင်စီကတိုက်ပွဲဖြစ်တဲ့နေရာကျေးရွာရောက်တဲ့နေရာတိုင်းကတော့ဒီသူရဲ့အုပ်အိမ်ကိုမီးရှို့တာကတော့အမြင်ရမှာပဲပေါ့နော်။ကျွန်တော်တို့ဒီပြရတာကတော့အဲ့ဒီလိုမီးရှို့တာကဒီလိုရမရှိတော့ဘူးခပြေကုန်ကြပြီ။အဲ့ဒီလိုမီးရှို့တာကကျက်ဆင်းသွားတဲ့ကလေးတပ်ကအလောင်းကြီးကိုဒီလဲခဲ့ပြီးတော့တခါတယ်။ရင်းရှုတာတွေသူတို့လောက်တာပေါ့။အဲ့ဒီပုံစံနဲ့သူတို့ကရင်းရှုတာကိုတွေ့ရတာပေါ့နော်
။ကျေးရွာတွေမီးရှို့ခံရလို့ထွက်ပြေးနေရတဲ့ရွာသား800လောက်ဟာတောတောင်တွေနဲ့တင်းရှောင်နေရဆဲပဲလို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။မီးရှို့ခံရတဲ့နေရာမရှိတော့တဲ့မိသားစုတွေတော့အိမ်မပြန်ရဲကြပြေးဖို့သူတို့တော့ထဲမှာပဲရှိနေတော့ပါတဲ့ဇောင်လေးရွာပေါ့လေ။ရောင်းလေးမှာကြာတော့400ပဲစားပြည့်ကြတော့တချို့ပြန်ပြန်နေကြပြီးတော့လောလောဆယ်တော့400ဝန်းကျင်လောက်တော့တော့ထဲမှာရှိနေမှာ
ဒီစစ်ဆောင်ရွာသားတွေတဲကဇောင်းလဲရွာကစစ်ဘေးဆောင်100နီးပါးဟာတောတောင်နေတွင်မှာပိုးအောင်နေစင်မှာမတန့်ရှင်းတဲ့ရေတောက်မိလို့ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်နေတယ်လို့သူကဆက်ပြောပါတယ်
ဒီလိုပဲအဲ့ဒီဇောင်းလေးရွာမှာကြတော့ကလေးတို့များကမပြတ်ဝန်းရှော့ဖြစ်တာသူတို့ကသူ့ရဲ့တောင်ရမှာဒီ30စု50စုဆက်တဲ့ဖြစ်နေတာဆိုတော့ဒီ400ချဲမှာ100ဝန်းကျင်လိုက်တော့ဖြစ်ပြန်ခဏခဏရတာပေါ့ပြတ်တာကဤတက်တောက်တုံးမှုနည်းနည်းတစ်ခဲတယ်လို့ပြောပါတယ်သူကမိုးဆပြပြီဆိုတော့စိတ်ဆန်းကြီးနေရာနည်းနည်းနောက်ကြည့်နေတာရှိတာပေါ့သူတို့ကဒီချိန်မှာ widget A တွေလည်းလူရချက်ရတာနည်းနည်းအဆက်ဆက်ရှိနေတော့ဒီစိတ်တော့ဒါနဲ့ဖြစ်တယ်လို့ဆိုပါတယ်သူတို့ပြောပုံရတယ်ကုသမှုကတော့ဒီလိုပဲကျွန်တော်တို့ကဒီကနေသေးွားတွေပို့တယ်သူတို့တောင်ရထက်မှာဖက်ပြန်ခွဲဝင်နေကြတယ
်စေဘေးဒုက္ခတွေရဲ့စားတောက်ရေးနဲ့ကျန်းမာရေးကိစ္စတွေကိုတော့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ် ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အလန်းဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလုထားကြပြီးတော့စီရေးလှုပ်ရှားမှုတွေမြင်ရင်ဘေးလွတ်တဲ့အချိန်ထိပုန်းခိုနေရပါတယ်ခင်ဗျာ
။ကိုငိမ့်ချက်ပါရှင်။VOA မြန်မာပိုင်းကတင်ဆက်နေတဲ့အခုလိုသတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့မူဆယ်မြို့ပေါ်မှာရာဇဝတ်မှုတွေထူပြောလာတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစခန်းဖြစ်တဲ့မူဆယ်မြို့မှာဒီရက်ပိုင်းအတွင်းပစ်ခတ်တာတွေလူရက်တာတွေမကြာခဏဖြစ်နေပြီးတော့မူရည်ဆေးကြောင့်တိုက်စုံးမှုတွေလည်းမြင့်တက်နေပါတယ်။ဒီလိုဖြစ်ပွားလာတာဟာနယ်စပ်ဂိတ်ပိတ်လို့အလုတ်ကင်ခက်ခဲတာနဲ့လောင်းကစားဝိုင်းတွေလက်နက်ကင်ပြည်သူစစ်တွေနဲ့ဆက်ဆက်နေတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
နေဇာမျိုးဖြစ်တဲ့မူဆယ်မှာပြစ်ခတ်တာ၊ဓမြတိုက်တာ၊ခိုးဆိုးလူရက်တာတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလလောက်ကစပြီးပုံမှန်မြင့်တက်လာခဲ့ရတာကအခုအချိန်ထိလည်းဆက်လက်ဖြစ်ပွားနေတာပါ။ဒီရက်ပိုင်းတွင်းအခြေအနေကိုဒေသခံတူဦးက VOA ကိုအခုလိုပြောပြပါတယ်
။မနေ့ကည7:00နာရီဝန်းကျင်လောက်ပေါ့နော်။ဒီဆန်စော်ဘက်မှာဘယ်အဖွဲ့အစည်းလဲတော့မသိဘူးပေါ့ဗျာ။အဲပြစ်ခတ်ကြတယ်လို့တော့အဲကြားတယ်။လူတယောက်ဖြစ်တယ်လို့တော့ပြောတာပဲ။ဒီလားရှင်လားတော့မတိချာလေးပေါ့ချွေမျိုးတွေလည်းသူကဖုံးပိတ်ထားတော့ကျွန်တော်မေးရင်လည်းမရလို့လေညွန်ခဲတဲ့နေ့ရက်နောက်ကတော့မောင်ဝင်းဆောင်လို့မောင်ဝင်းကကနေ့တိအိမ်မှာလူတစ်ခွက်က၃ယောက်ရှေ့ငားနဲ့လာပြီးတော့မှဓမြတိုက်တာပေါ့အခုတော့အဲ့လိုအများချင်းဖြစ်လာတယ်ဗ
ျဓမြတိုက်တဲ့အဖွဲ့ဟာမိကန်တစ်တာငွေသား၅သိန်းကျော်နဲ့အင်ရှင်နစီကတယ်လီဖုန်းတွေကိုသိမ်းယူပြီးအပြန်မှာလမ်းမှာရင်မတော်တဆတိုက်ခတ်မှုဖြစ်ပြီးထွက်ပြေးသွားတာကြောင့်မိကန်တစ်တာတော့ပြန်လဲရရှိခဲ့ကြောင်းပြောပါတယ်။တခြားမူဆယ်မျိုးကတအူးကလည်းဒီလ၈ရက်နေ့ကပြည်သူစစ်တွေပစ်ခတ်တာကြောင့်ဆန်ကယ်ဆီလာတဲ့လူငယ်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။ပြီးခဲ့တဲ့၈ရက်နေ့ကလည်း၈ရက်နေ့ကလည်းဖြစ်တယ်။အဲ့ဒါကဘာလို့မှမသိလိုက်ဘူး။သူတို့သားကြီးစစ်တယ်လား။သားတဲ့ပြည်သူစစ်တွေကလည်းသူကထိုင်နေလူမင်းနဲ့နေသားလည်းလမ်းတားလိုက်တာကလေးတွေကလည်းပဲတည်နေကြဗျာ။ဆန်ကယ်ဆီဖြတ်တော့ပစ်လိုက်တာသိရောလို့ပြောတယ်။
မူဆယ်မျိုးကလောင်းကစားရုံနေမှာလုံခြုံရေးယူထားတဲ့ပြည်သူ့စစ်အဖွဲ့တွေဟာအနည်းဆုံး20ကျော်အထက်ရှိနေကြောင်းပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမင်္ဂလာမူဆယ်မှာဒေသခံတို့အုပ်ကိုရဲဝတ်စုံဝတ်ထားသူတွေကဓားများတက်ခဲ့ကြောင်းရွှေဖီမြေတင်းဌာနကဖော်ပြထားပါတယ်။ရှမ်းပြည်နယ်အခြေဆိုင်ရွှေဖီမြေတင်းဌာနရဲ့အက်ဒီတာမိုင်းအနိုင်ကလက်ရှိဖြစ်ပေါ်နေတဲ့ပြစ်ခတ်တာတွေလူရက်တာတွေတိုးမြင့်လာတဲ့အပေါ်အခုလိုသုံးသပ်ပြောဆိုပါတယ်။
အမှုတဲ့ကလေးကလောင်းကစားနေပြီဖြစ်တယ်ပေါ့ဒီနောက်ပိုင်းမှာကျတော့တရုတ်နယ်ချက်ကလည်းပြိတယ်လောက်ကင်တွေကလည်းမရှိတော့ဘူးအဲ့ဒါကဒီလောင်းကစားပိုင်းနဲ့ဆိုရင်လည်းဆယ်ချီပေါ့နော်ကျွန်တော်ပို့ပို့ခင်းကိုလောက်လာကြတာပူဆူးလာတယ်ဆိုတော့လူတွေကအလုံးလက်မဲ့ဖြစ်တဲ့အခါကျတော့အမှတရုတ်ပြည်ကတက်လို့မရတဲ့အခါကျတော့ဒီလောင်းကစားယူမှာစတောင်းစားရောက်ကြတယ်အမှရှုံးတဲ့အခါကျတော့အလဲလမ်းကြီးကိုလိုက်လာကြတယ်တက်ဆန်ရှာဖို့ကျတော့လည်းတရုတ်ပြည်ကိုပြန်တော့လို့မရတဲ့အခါကျတော့ဒါတမြတ်တမ်းမှုတွေပို့ပြီးဖြစ်လာတယ်ပေါ့အဲ့ကောဓမြတမ်းမှုမှာတုံးနေတဲ့လက်နက်ပစ္စည်းတွေနဲ့လူတွေမှာဆိုရင်လည်းဒါပြည်သူစစ်တွေလက်နက်ကန်ပေါင်းဆောင်တွေတော်တော်လှုပ်ရှားနေနေမိနေဖြစ်တဲ့အခါကျတော့ဒါလက်နက်ကိုအလွယ်တကူရတဲ့နေရာလေးဖြစ်တယ်ပေါ့နော်
။ဒါအပြင်မူဆယ်အပါဝင်ရှမ်းပြည်နယ်ဒေသအတော်များများမှာမွေးစေဝါရောင်းဝယ်တာတွေတုံးဆွဲတာတွေလည်းမြင့်တက်လာနေကြောင်းပြောပါတယ်။ဧပြီလ20ရက်နေ့ကတော့မူဆယ်မြို့အတွင်းလူရက်သူနှုတ်ကိုပြည်သူစစ်ကလိုက်လံဖမ်းဆီးပစ်ခတ်တာမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ငွေလဲဆိုင်တွေမှာလူရတာဓမြတိုက်တာတွေမကြာခဏဖြစ်ခဲ့ပါတယ်။မူဆယ်မြို့မှာဖြစ်ပွားတဲ့ရာဇဝတ်မှုအတော်များများဟာလောင်းကစားရုံတွေ၊ကာရာအိုကေခန်းမတွေရှိရာ၊ကောက်မှုတုံ၊ဆွမ်ဆော၊မင်္ဂလာမူဆယ်ဘက်အချမ်းနဲ့စီမံကိန်းစုံလမ်းတစ်လျှောက်မှာအဖြစ်များနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုစော်ဝင်းလိုက်ပါရှင်။အင်္ဂါညပိုင်း VOA မြန်မာပိုင်းရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တချက်နှိမ့်ုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်အခုအင်္ဂါညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ညင်ကွင်းကျယ်မှတ်စုဆိုတဲ့အစီအစဉ်တစ်ခုနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီဟာကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့ယူကရိန်းအရေးစေနာဝန်ထမ်းဖြစ်အကူအညီပေးနေသူတွေရဲ့အခြေအနေကိုပြောပြမှာပါရှင်။ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုဟာတတိယလာတဲ့ကိုဝင်ရောက်လာပြီးမဲ့စစ်ပွဲအဆုံးသတ်နိုင်မဲ့အလားအလာကတော့မရှိသေးပါဘူး။တစ်ချိန်တည်းမှာပဲယူကရိန်းကိုကာကွယ်ဖို့အမေရိကန်တချို့ဒီစစ်ပွဲတဲ့ပါဝင်တိုက်ခိုက်ဖို့စူးစမ်းနေကြပါတယ်အလားတူမြန်မာဒုက္ခသည်တွေအတွက်နှစ်ပေါင်းများစွာလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်နေသူတချို့လည်းယူကရိန်းကိုတွားရောက်အကူအညီပေးနေကြပါတယ်ဒီအကြောင်းကိုကျွန်မကစူးစီးတင်ပြမှာပ
ါ VOA သတင်းတော့ Nina Vishniver ရဲ့သတင်းပေးပို့ချက်မှာတော့ယူကရိန်းကိုထွက်ခွာဖို့ပြင်ဆင်နေတဲ့အမေရိကန်နိုင်ငံသားတချို့ကိုတွေ့ရပါတယ်ယူကရိန်းအာဏာပိုင်တွေအဆိုအရသူတို့နိုင်ငံမှာနိုင်ငံခြားသား2000ကျော်ဟာနိုင်ငံတကာနယ်မြေကာကွယ်ရေးတပ်မှပါဝင်နေပြီဖြစ်တယ်လို့ဆိုပါရယ်အခုချိန်ထိယူကရိန်းသွားဖို့ရှောက်လွှာတင်ထားတဲ့အမေရိကန်နိုင်ငံသား6000ကျော်တဲက100ကျော်လောက်တော့အတည်ပြုပြီဖြစ်ပါရယ်အန်တိုနီကပွန်ကတော့ယူကရိန်းကိုကာကွယ်ဖို့ပူးပေါင်းပါဝင်နေတဲ့နိုင်ငံတကာနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုငွေကြေးထောက်ပံ့ရေးဆိုင်ရာနည်းပညာကျွမ်းကျင်သူဖြစ်ပါရယ်အခုသူဟာပိုလန်နိုင်ငံကိုအဖွဲ့ဝင်10ဦးနဲ့တူရောက်ရှိနေတာပါသူရဲ့အတွေ့အကြုံကို VOE ကိုအခုလိုပြောပါရစ
ေ။ There was a time where I got a little bit
of ဆက်ဆံခြင်းမှာနည်းနည်းရှုပ်သွားတဲ့အချိန်နဲ့ကြုံခဲ့ရပါတယ်။ဘာကြောင့်လဲဆိုရင်စေနာဝင်ထဲမှာ10ယောက်ကနေ15ယောက်လောက်ပဲရှိမယ်လို့ထင်ခဲ့တာပါ။ဒါပေမဲ့ကျွန်တော်လေးရင်ပေါ်တက်ပြီးစဉ်ငင်ကြားထဲမှာ9နာရီလောက်ပဲရှိတဲ့အချိန်တွင်ရှောက်ထားတဲ့သူပေါင်းက150ထိရှိသွားပါတယ်
။ကပူးနဲ့အတူလိုက်ပါသွားတဲ့စေနာဝင်ထမ်းတွေဟာစာရွက်စာတမ်းနဲ့ထောက်ပံ့ပို့ဆောင်ရေးဆိုင်ရာကိစ္စရပ်တွေအတွက်ကူညီဆောင်ရွက်နေကြပါတယ်။ယူကရိန်းရေးမှာစေနာဝင်တဲ့အဖြစ်လုတ်ကင်နေသူတွေဟာအခကျင်းငွေပေးစရာမလိုဘူးလို့လည်းကပွန်ကဆိုပါတယ်။အဲ့ဒီအစားလက်နက်ပစ္စည်းတွေဝယ်ယူဖို့နဲ့တဲယူပို့ဆောင်ရေးစရိတ်တွေကိုကာမိစေဖို့အတွက်ပဲသူတို့ကိုငွေကြေးပံ့ပိုးရတာဖြစ်တယ်လို့သူကပြောပါတယ်။ဒါ့အပြင်စေနာဝင်တဲ့တွေနဲ့အလားအလာရှိတဲ့စပွန်ဆာထောက်ပံ့သူတွေကြားညှိနှိုင်းဆောင်ရွက်ဖို့နိုင်ငံခြားစေနာဝင်တဲ့တွေအတွက်အထူးဝက်ဘ်ဆိုက်ကိုကပွန်ကဖန်တီးထားပါတယ်။စေနာဝန်ထမ်းတွေဟာလက်ရှိစစ်ဖက်ဆိုင်ရာတာဝန်တွေမရှိဘူးဆိုတာကိုလည်းသူ့အနေနဲ့သိချအောင်လုပ်ရတာပါအခုတော့နိုင်ငံပေါင်း36နိုင်ငံကရှောက်လွာတွေကိုလက်ခံရရှိထားပြီးအဲ့ဒီထဲမှာအမေရိကန်နဲ့ဥရောပနိုင်ငံတွေအပြင်ကိုလံဘီယာ၊ချီလီ၊တောင်ကိုရီးယား၊မော်ရိုကိုနဲ့နယူးဇီလန်တို့ပါဝင်ပါတယ်အမေရိကန်နိုင်ငံသားလက်သမားဆရာအန်ဒရူးဘန်နက်ကတော့ယူကရိန်းနိုင်ငံကိုသွားဖို့သူ့အလုပ်ချိန်တွေကြားထဲကပြင်ဆင်နေပါတယ်ရန်နေငယ်အတွင်ပိုလန်ကိုသွားရမှာဖြစ်ပြီးနေဆက်ကနေယူကရိန်းကိုဝင်ရောက်မှာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကိုသူ့အနေနဲ့အလွန်ပဲလေးစားမိကြောင်း VOA ကိုအခုလိုပြောပါတယ်
။ President Zelensky is an amazing leader. He is
သမ္မတဇယ်လန်စကီဟာအန်ဩစီယာကောင်းပြီးတစ္ဆာရှိတဲ့ခေါင်းဆောင်လေးစားဖွယ်ရာခေါင်းဆောင်ဖြစ်တယ်လို့ကမ္ဘာပေါ်မှာအရေးယဉ်ဆောင်သူလည်းဖြစ်ပါတယ်။
ဖေဖော်ဝါရီလကုန်ပိုင်းလောက်ကယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ပြီးတဲ့နောက်မက်ရှလာလောက်မှာယူကရိန်းနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာပြည်တွင်းစီရေးပဋိပက္ခဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ Partners Relief and Development ဥက္ကဋ္ဌဟောင်းစတီဗ်ဂါမနာကို VOA က Zoom နဲ့ဆက်သွယ်မေးမြန်းရမှာယူကရိန်းသမ္မတနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ
် Zelensky has stood up and owned
ဇလန်စကီအနေနဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကနေတကယ့်ကိုကြမ်းကြမ်းခံပြီးရပ်တည်ခဲ့ပါတယ်။နောက်ပြီးယူကရိန်းကနေထွက်ပြေးတာမျိုးမလုပ်ဘဲအကြမ်းဖက်တိုက်ခိုက်မှုတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ပြီးကီးမြို့တော်ကနေဦးဆောင်နေတာပါ
။ဒါ့အပြင်ရုရှားသမ္မတပူတင်နဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မှရှိနေတဲ့တူညီတဲ့အချက်တွေကိုလည်းသူကအခုလိုထောက်ပြပါတယ်
။ I would say very similar. Min Aung Hlaing is one in a succession of
အလွန်တူတာတွေရှိတယ်လို့ပြောရမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကအာဏာရှင်အဆက်ဆက်ရဲ့နောက်ဆုံးဆက်ခံသူဖြစ်ပါတယ်သူ့ရဲ့အာတီတာကအာဏာကိုအကျွမ်းမဲ့ထိန်းချုပ်ဖို့အရင်းမြစ်တွေကိုထိန်းချုပ်ဖို့မြန်မာပြည်သူတွေကိုလွှမ်းမိုးချုပ်ကင်ဖို့နဲ့တူလိုချင်တဲ့အရာတွေကိုရဖို့အကြမ်းဖက်ချိန်မုန်းတဲ့နီးလန်းကိုအသုံးပြုတာဟာ အခုကျွန်တော်တို့မြင်နေရတဲ့ယူကရိန်းကိုဗလာဒီမီယာပူတင်ကျူးကျော်အကြမ်းဖက်နေတဲ့လုပ်ရည်နဲ့အတူတူပါပဲ။နောက်ထပ်တူညီတာကတော့သူတို့အသုံးပြုတဲ့လက်နက်တွေပါပဲ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပူတင်တို့ဟာကုန်သွယ်မှုမိန့်ဖက်တွေလည်းဖြစ်ပါတယ်။နောက်ပြီးမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုအများအပြားမှာသုံးတဲ့ရဟတ်ရင်တွေလက်နက်တွေဟာလည်းရုရှားလုပ်တွေပဲဖြစ်ပါတယ်။ဒီကောင်းဆောင်နှစ်ဦးမှာစိတ်ကြီးဝင်မှုတွေရှိနေပြီးကိုကျိုးကိုပဲကြီးတဲ့စိတ်သူတို့လိုချင်တဲ့အရာတွေကိုရဖို့အကြမ်းဖက်မှုကိုအသုံးပြုလိုတဲ့ဆန္ဒသူတို့ကိုစန့်ကျင်တဲ့သူတွေအပေါ်လက်နက်နဲ့တိုက်ခိုက်ချိန်မုန်းလိုစိတ်စတာတွေမှာတူညီပါတယ
်။လက်ရှိယူကရိန်းစစ်ဘေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်နေပေမဲ့အာဏာသိမ်းနောက်ဆက်တွဲပဋိပက္ခတွေထိထွားနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ The people of Myanmar are some of the strongest people I know and my life has been dramatically impacted.
မြန်မာပြည်ကလူတွေဟာကျွန်တော်သိသမျှထဲမှာစိတ်ဓာတ်အခိုင်အမာဆုံးသူတွေပါ။သူတို့ရဲ့ရဲစွမ်းတက်သည့်ဇွဲရှိမှုအကြမ်းဖက်မှုတွေကြီးကြီးမားမားရင်ဆိုင်နေရတာတောင်စိတ်ဓာတ်မကျပဲအကောင်းမြင်ဝါဒနဲ့မဆုံးမနစ်ကြိုးစားမှုတွေဟာကျွန်တော်ရဲ့ဘဝကိုတိတိတသားတက်ရောက်မှုတွေရှိခဲ့ပါတယ်။ဒါကြောင့်မြန်မာပြည်သူတွေအနေနဲ့ဆက်လက်ခုခံဖို့ပန်းတိုင်ကိုဆွဆွမြဲမြဲစုပ်ကင်ထားဖို့မျှော်လင့်ချက်ထားဖို့ဂုံတိတ်ခါကိုထိမ့်သိမ်းထားဖို့ပုံမကောင်းမွန်တဲ့ကဘာတစ်ခုကိုတိဆောက်ဖို့ဆက်လက်ပြီးအချင်းချင်းပံ့ပိုးကူညီကြပါလို့ကျွန်တော်ပြောကြားလိုပါတယ်။ယူကရိန်းပြည်သူတွေနဲ့တခြားကျွန်တော်တို့အလုံးလုံးနေတဲ့နိုင်ငံတွေကပြည်သူတွေကိုလည်းဒီအတိုင်းပဲကျွန်တော်အားပေးစကားပြောချင်ပါတယ်
။ February 24ရက်နေ့ကတည်းကစတင်ခဲ့တဲ့ရုရှားတိုက်ခိုက်မှုကိုကြမ်းကြမ်းခံခုခံနေတဲ့ယူကရိန်းနိုင်ငံကို Steve Gamana လို့လူသားချင်းစာနာမှုဆိုင်ရာစေနာဝန်ထမ်းတွေအပြင်စစ်ရေးတိုက်ခိုက်မှုတွေမှာပါကူညီမဲ့American လက်သမားဆရာ Bennett လို့စေနာဝန်ထမ်းတွေကတော့အနာဂတ်စစ်တမ်းကနေယူကရိန်းနိုင်ငံပြန်လည်ထူထောင်မဲ့အချိန်မှာလေထိထိရောက်ရောက်ကူညီနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။နိုင်ငံတကာသဘောတူညီချက်တွေနဲ့စ조사ဟန်တာနေကြတဲ့ကမ္ဘာကြီးပူနွေးတဲ့အပိုင်းကိုရောက်ဖို့တဖြည်းဖြည်းချီကပ်လာနေပါတယ်။လာမယ့်9နှစ်အတွင်းအဲ့ဒီကမ္ဘာကြီးပူနွေးတဲ့ဆိုတဲ့စိုးရိမ်အမှတ်ကိုရောက်ဖို့90ရာခိုင်နှုန်းအခွင့်အရေးရှိနေတယ်လို့လည်းကမ္ဘာလုံးဆိုင်ရာမုလေဝသပညာရှင်များအဖွဲ့ကပြောပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုစောဝင်းလိုင်ကပြောပြမှာပါရှင
်။တောင်အချက်ကိုင်မှာအပူချိန်တွေမြင့်တက်နေတာတဲမွန်နိုင်နေကန္နာရဖြစ်ပေါ်မှုစတဲ့ရာသီဥတုဆိုးဝါးမှုတွေဟာအရင်လိုကြုံတော့ကြုံခဲဖြစ်စင်နေမဟုတ်တော့ပါဘူး။ကမ္ဘာမိုးစလပညာရှင်များအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာသာမှန်ခဲ့ရင်နိုင်ငံတကာသဘောတူညီချက်တွေနဲ့စ조사ဟန်တာနေတဲ့ကမ္ဘာကြီးပူနွေးတဲ့အပိုင်းကိုရောက်ရှိဖို့တဖြည်းဖြည်းနှိကပ်လာနေပါတယ်။ကမ္ဘာကြီးအနေနဲ့အပူဆုံးအနေအထားကို2026ခုနှစ်လောက်မှာကြုံတွေ့ရဖို့63ရာခိုင်နှုန်းဖြစ်နိုင်ခြေရှိတယ်လို့နိုင်ငံတကာမိုးစလပညာရှင်များအဖွဲ့ကသုတေသနပြုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လာမယ့်9နှစ်စာအတွက်အကြိုတင်ခံမှန်းချက်ကိုဒီသုတေသနထဲမှာဖော်ပြထားလာမှာတော့လက်ရှိအချိန်ကနေ2026ခုနှစ်အကြာ9နှစ်တာကာလအတွင်းအပူဆုံးအခြေအနေကိုကြုံတွေ့ရဖို့63ရာခိုင်နှုန်းဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်လူသားတွေရဲ့လှုပ်ဆောင်မှုကြောင့်ဥရုယာတီပြောင်းလဲမှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ကမ္ဘာကြီးဟာဆက်မှုခေတ်မရောက်ခင်1800ခုနှစ်ကာလတွေတဲ့လက်ရှိနဲ့2026ခုနှစ်အကြာ1.5 degree celsius နှစ်စဉ်ပူနွေးလာမယ်လို့ဆိုပါရယ်အခုလိုရာသီဥတုပူနွေးလာတာဟာဖလုံအင်ဓာတ်ငွေတွေနှစ်ပေါင်းများစွာထုတ်လာတဲ့အတွက်ဖြစ်တယ်လို့ကမ္ဘာမိုးစလပညာရှင်များအဖွဲ့ကရာသီဥတုဌာနအညွှန်ကြားရေးမှူးဒေါက်တာ max delay ကပြောပါရယ
် the climate change system doesn't change literally overnight
ရာသီဥတုဆိုတာကနေချင်းညာချင်းပြောင်းလဲသွားတာမျိုးမဟုတ်ပါဘူးသူက degree အလိုက်ပဲပြောင်းလဲတာပါပါရီသဘောတူညီချက်အရကမ္ဘာအပူချိန်ကိုဆက်မှုခေတ်မတိုင်ခင်ကထက် 1.5 ဒီဂရီထက်ပိုမသွားအောင်ထိန်းထားရေးဆိုတဲ့ကန့်သတ်ချက်ကိုရောက်လို့နှီးနေပါပြီ။ဒါကဘာလို့ပြတယ်လဲဆိုတော့ကျွန်တော်တို့ဟာအပူချိန်အမြင့်ပိုင်းညီမြချင်းဘက်ကိုအစာပြိုးချင်းကပ်လာနေပြီးဖန်လုံရင်တန်းငွေထုတ်လို့မှုလဲများတဲ့ဘက်ကိုပြောင်းလဲဖြစ်ပေါ်လာနေတယ်ဆိုတာကိုဥတီသွားနေပါတယ်
။အဲ့ဒီ 1.5 ဒီဂရီဆယ်စီယပ်ဆိုတဲ့သတ်မှတ်ချက်ဟာဥရုယာတီပြောင်းလဲမှုဆန်ရဆွေးနွေးညှိနှိုင်းမှုတွေမှာစိုးရတဲ့ဘက်ကိုမပြောင်းငယ်နောက်ဆုံးရှိတဲ့အပူချိန်အဖြစ်သတ်မှတ်ထားကြတာပါ။အရင်ကဥရယာတိပြောင်းလဲမှုဖြစ်စဉ်တွေကိုကြည့်မယ်ဆိုရင်ဒီသုတေသနရဲ့တွေ့ရှိချက်ဟာအံ့ဩစရာမရှိပါဘူးလို့ဒေါက်တာဒီလေးကဆက်ပြောပါတယ်
။ The previous decade and the trend continues to be upwards.
ဆယ်စုနှစ်တခုတိုင်းကအရင်ဆယ်စုနှစ်တွေထက်ပိုပိုပြီးတော့ပူလာနေပါတယ်။ဒီတော့ဒီပုံစံတိုင်းရှေ့ကိုဆက်တက်သွားမယ်ဆိုရင်တတ်မှတ်ထားတဲ့နှစ်စဉ် 1.5 ဒီဂရီမြင့်တက်တယ်ဆိုတဲ့အဆင့်ကိုတစ်ချိန်ချိန်မှာရောက်လာမှာပါ။လာမယ့်5နှစ်အတွင်းလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။အဆုံးသက်မှာတော့နှစ်တိုင်းမှာ 1.5 ဒီဂရီအထက်မှာရှိနေနိုင်ပါတယ်။နှစ်တိုင်းဟာအရင်နှစ်ကထက် 1.5 ဒီဂရီတိုးတိုးသွားတယ်လို့တော့မဆိုလိုပါဘူး။
လောင်စာစီကထွက်တဲ့ဖလုံအိမ်တန်းငွေဟာကဘာကြီးပူနွေးမှုကိုအခြေမြင့်ဖြစ်ပေါ်စေပါတယ်။အယ်နီညိုလာနီညာနဲ့တခြားသဘာဝအလျောက်မိုးလေဝသဖြစ်ပေါ်မှုတွေဟာအဲ့ဒီအခြေမြင့်ဖြစ်စဉ်တွေမှာပြင်းထန်တဲ့နှုံအတက်အကျဖြစ်နေတယ်လို့ဆိုပါရယ်။ရာသီဥတုပေါ်အခုလိုကြိုတင်ခံမှန်းချက်တွေထုတ်ပြန်တာဟာနှစ်စဉ်ဥတုရာသီပြောင်းလဲမှုနဲ့ရေရှည်မှာဖြစ်လာနိုင်ခြေရှိတာတွေကိုနောက်ဆုံးမကွန်ပျူတာနည်းပညာတွေနဲ့တွက်ချက်ခံမှန်းတာဖြစ်တဲ့အတွက်ဒါဟာအရေးပါတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။2018ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂသိပ္ပံဆိုင်ရာအစီရင်ခံစာအရကမ္ဘာအပူချိန် 1.5 ဒီဂရီတက်ကျော်သွားခဲ့ရင်လူသားတွေအတွက်ကြီးမားတဲ့တက်ရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ငါးနှစ်တာကြိုတင်ခန့်မှန်းချက်အရလာနီညာဟာအခုနှစ်ကုန်ပိုင်းဒါမှမဟုတ်2023ခုနှစ်ထဲမှာအဆုံးသတ်လိမ့်မယ်လို့ဆိုပါတယ်။ဒေသလိုက်ပြောင်းလဲမှုတွေကိုကြည့်မယ်ဆိုရင်တော့ညဝင်ရိုးစွန်းရဲ့ဆောင်းရာသီအပူချိန်ဟာကမ္ဘာအပူချိန်တက်3ဆမြင့်တက်နိုင်ခြေရှိတယ်လို့ဒေါက်တာဒီလေးကပြောပါတယ်။
Arctic area temperatures are likely to be 3 times
ရောင်ဝင်ရိုးစွန်းရဲ့အပူချိန်ဟာကမ္ဘာမြောက်ဖက်ခြမ်းဆောင်းရာသီအတွက်လာမယ့်5နှစ်ကာလအတွင်းကမ္ဘာအပူချိန်ထက်3ဆမြင့်နိုင်ပါတယ်။ဥပမာအဖြစ်အဲ့ဒီလိုအပြောင်းလဲကနေ Greenland ကရေခဲတောင်တွေရေပျော်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာလို့ကမ္ဘာလုံးဆိုင်ရာဥတုရာသီပေါ်ပြောင်းလဲမှုတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်ဒီအစီရင်ခံစာကအစီရင်ခံစာတသက်ကြီးမဟုတ်သလိုအကြောင်းအရာတစ်ခုတည်းအတွက်လည်းမဟုတ်ပါဘူး။တကဘာလုံးပေါ်တဲရောက်မှုရှိမဲ့ပြောင်းလဲမှုတွေဖြစ်နိုင်ပါတယ
်။အမေရိကတိုက်အနောက်တောင်ပိုင်းနဲ့ဥရောပတိုက်အနောက်တောင်ပိုင်းဒေသတွေမှာပုံမှန်နဲ့6တွေ့တဲ့ရာသီဥတုတွေဖြစ်ပေါ်နိုင်ပြီးဘာကီနာဖာဆိုလို6တွေ့တဲ့ဒေသတွေဥရောပတိုက်မြောက်ပိုင်းဘရာဇီးနဲ့ဩစတြေးလျအရှေ့မြောက်ပိုင်းဒေသတွေမှာတော့ပုံမှန်နဲ့ပိုပြီးဆိုထိုင်းတဲ့ရာသီဥတုတွေဖြစ်ပေါ်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာမိုးသလပညာရှင်များအသင်းကအခုလိုရာသီဥတုဆိုင်ရာပြောင်းလဲမှုနဲ့ဆိုင်တဲ့ကြိုတင်ခန့်မှန်းမှုတွေကိုတေယဝင်မဟုတ်တဲ့နည်းနဲ့ထုတ်ပြန်ခဲ့တာ10နှစ်လောက်ကြာလာပြီဖြစ်ပြီးလွန်ခဲ့တဲ့9နှစ်မှာတော့တေယဝင်အဖြစ်ပြောင်းလဲထုတ်ပြန်နေတာမှာသူတို့ရဲ့ကြိုတင်ခံမှန်းချက်တွေဟာ90ရာခိုင်နှုန်းမှန်တယ်လို့မိုးစလပညာရှင်တွေကပြောကြပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပြောပြသွားတာပါအခုတော့အင်္ဂါညအစီအစဉ်တိုင်းမှာထုံးလွှင့်သွားမယ့်အပတ်စဉ်ကဏ္ဍတစ်ခုကိုစတင်တင်ဆက်မှာပါမဟာဗျူဟာနှင့်မွာရလေလာရေးအင်စတီကျူ ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ပြသွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2021 February မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အခုအချိန်အထိတစ်နှစ်ကျော်ကာလအတွင်းအရက်သားတိုက်ဆုံမှု9600ကျော်ထက်မနည်းရှိလာနေတယ်လို့ဆိုပါတယ်။စစ်တပ်ဘက်ကလည်းတိုက်ဆုံမှုအရေအတွက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။ဒီအကြောင်းအချက်လက်တွေကို ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်ဒီတစ်ပတ်တင်ပြထားတာကိုကြည့်ရှုနားဆင်ကြရအောင်ပါ။
2022ခုနှစ်မေဆယ်ရက်အထိသိရတဲ့မှတ်တမ်းများအရအာနာသိမ့်ပြီးနောက်ပိုင်းအရသား9600ကျော်ထပ်မင်းနဲ့တည်ဆုံးခဲ့ပါတယ်အဲ့ဒီထဲက1830ကျော်ဟာဆန္ဒပြပွဲအတွင်းပြစ်ခတ်ခံရသူတွေနဲ့ဖမ်းဆီးခံရပြီးနောက်ပိုင်းတည်ဆုံးရသူတွေဖြစ်ပါတယ်နက်ကံပရိပခတွေကြောင့်တည်ဆုံးသူကလည်း690ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီနဲ့ပြည်ခံပြူပါတီရဲ့ထုတ်ပြန်ချက်တွေအရသူတို့ဘက်မှတည်ဆုံးသူ3100ကျော်ထက်မနည်းရှိပါတယ်စစ်ကောင်စီနဲ့ USDP စည်းရင်းတွေအတွက်တိကျအတည်ပြုချက်မရှိပါဘူးဒီကြတာတည်ဆုံးမှုတွေဟာစကိုင်းတိုင်းအတွင်းအများဆုံးရှိခဲ့ပြီး590ကျော်ရှိပါတယ်ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာတော့အရသာ280ကျော်စီတည်ဆုံးခဲ့ပါတယ်။
ပဘိုးတိုင်းနဲ့မကွေးတိုင်းမှာစုစုပေါင်း304ဦးတေဆုံးခဲ့ပါတယ်စစ်ကောင်စီကဖမ်းဆီးပြီးနောက်တေဆုံးသူအရက်သား445ဦးရှိပါတယ်အဲ့ဒီတဲကညမနှစ်ဆက်မှုတွေကြောင့်တေဆုံးသူ314ဦးစစ်ကြောရေးမှာတည်ဆုံးသူ102ဦးရှိတာကိုတွေ့ရပါတယ်။ရဲစခန်းနဲ့အချင်းထောင်တွေမှာတည်ဆုံးသူကတော့30ဦးဖြစ်ပါတယ်။အခုနှစ်ဧပြီ24ကနေမေ10ရက်အတွင်းသွေးတောက်ဖွဲကတက်ပြက်ခဲ့တဲ့အရတား18ဦးတမနဲ့ရှိခဲ့ပါတယ်ဒီသေးဆုံးမှုတွေထဲမှာမန္တလေးတိုင်းကအများဆုံးဖြစ်ပြီးအရတား15ဦးကတက်ပြက်ခံခဲ့ရပါတယ
်ဒါကတော့ ISP မြန်မာကတင်ဆက်နေတဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်ဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ NATO မဟာမိတ်အဖွဲ့တွေကိုဖင်လန်နဲ့ဆွီဒင်နိုင်ငံနှစ်နိုင်ငံအဖွဲ့ဝင်ဖြစ်ဖို့ပါဝင်ဖို့ကိစ္စကိုအမေရိကန်ကထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်ယူကရိန်းကိုရုရှားရဲ့တစ်ဖက်သက်ကျူးကျော်တိုက်ခိုက်နေချိန်မှာပဲ NATO အဖွဲ့ဝင်ရှောက်ထားမဲ့အကြောင်းဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကကြေညာလိုက်တာပါ VOA သတင်းတောက် Irish Adversity သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်ရုရှားတပ်တွေလက်ထဲကပြန်လည်သိမ်းပိုက်ပြီးစယူကရိန်းနိုင်ငံဟာကစ်မြို့ပြင်ကခြေရွာတွေကိုယူကရိန်းတပ်သားတွေတိုင်တဆင်လိုက်ရှာကြပါလေ။အိမ်ဒီထဲမှာရုရှားတပ်သားတွေဆက်ပြီးရှိနေမနေရှာဖွေကြတာပါ။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ဟာကစ်ကိုရုရှားဘက်ကဇင်းပတ်နဲ့ချီဘုံကျဲတိုက်ခိုက်ခဲ့ပါလေ။အခုတော့ရုရှားတပ်တွေပြန်ဆုတ်သွားပြီလို့ယူကရိန်းစစ်တပ်ကပြောပါလေ။တေဆုံးနေတဲ့ရုရှားလောင်း40လောင်းရှာဖွေတရှိခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကပြောပါလေ။NATO မှာမိခေါင်းဆောင်ထိတ်တန်းတန်တမန်တွေတင်းငွေတွေကဂျာမနီနိုင်ငံပါလီမြို့မှာတွေ့ဆုံပြီးယူကရိန်းကိုထပ်ပြီးတော့ပံ့ပိုးရေးဆွေးနွေးကြပါလေ။ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးနေတဲ့ကမ္ဘာအကြီးဆုံး NATO အဖွဲ့ဝင်တွေကဖင်လန်နဲ့ဆွီဒင်ပူးပေါင်းပါဝင်လာမယ့်အရေးဆွေးနွေးကြပါလေ။တင်းငွေတွေကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါလေ
။ Allies were joined here in Berlin by the foreign ministers from Sweden and Finland.
မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီဘာလင်မြို့မှာတွေ့ဆုံကြပါတယ်ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းပါပါတယ်နှစ်နိုင်ငံစလုံးဟာ NATO မဟာမိတ်အဖွဲ့အနေနဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကာကွယ်ရေးအရနီးကပ်ပြီးတန်ဖိုးထားရတဲ့နိုင်ငံတွေဖြစ်ပါတယ်ဆွီဒင်ပဲဖြစ်ဖြစ်ဖင်လန်ပဲဖြစ်ဖြစ်မဟာမိတ်အဖွဲ့တွေကိုတရားဝင်ဝင်ဖို့ဆုံးဖြတ်ပြီးပူးပေါင်းခွင့်တောင်းခံပါကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံသွားမှာဖြစ်ပါတယ်
ဖင်လန်ကရုရှားနဲ့နေဆက်ချင်းကီလိုမီတာ1300ကျော်ထိစပ်နေတဲ့နိုင်ငံပါ NATO မှာမိဖွဲ့ဝင်ဖြစ်တရားဝင်လျှောက်ထားဖို့ရွယ်တဲ့အကြောင်းမနေ့ကတရားဝင်ထုတ်ဖော်ပြောဆိုသွားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်က NATO မှာမိဖွဲ့ဝင်ဖြစ်မယ်ဆိုရင်မှားလိမ့်မယ်ဆိုပြီးသူနဲ့ဆက်သွယ်စကားပြောခဲ့တဲ့အချိန်ဖင်လန်သမ္မတဆော်လီနင်စတန်ကိုထုတ်ဖော်ပြောဆိုထားပါတယ်ရုရှားသမ္မတပူတင်ဘက်ကဖင်လန် NATO ဖွဲ့ဝင်ဖြစ်တော့မယ်ဆိုတဲ့သတင်းအပေါ်မှာသူရင်းနဲ့တုံ့ပြန်ပြောဆိုခဲ့တဲ့အပေါ်အာသိမိတဲ့အကြောင်းတင်းကုရင်လေးက CNN State of Union စီစဉ်ကိုဖင်လန်သမ္မတဆော်လီနင်စတာကပြောဆိုပါတယ
် I want it just to confirm that now the situation is changed we are going
ချင်းနေပြောင်းလဲသွားပြီဆိုတာကိုကျွန်တော်ဘက်ကအတည်ပြုပြောဆိုပြီးနေတို့မဟာမိတ်အဖွဲ့ဝင်အဖြစ်ကျွန်တော်တို့ပူးပေါင်းခွင့်တောင်းခံမယ့်အကြောင်းပြောဆိုပါတယ်ဒီချိန်ထဲမှာပဲပူတင်ကဒီလိုနေတိုးနဲ့ပေါင်းရင်မားမယ်လို့ထင်တဲ့အကြောင်းအတည်ပြုပြောဆိုပါတယ်ကျွန်တော်တို့ကသူ့ကိုချင်းချောင်းနေတာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကျွန်တော်တို့နေရာအတူတူဆွေးနွေးကြတာတွေကတိတ်ကိုအေးအေးဆေးဆေးတည်ငြိမ်ငြိမ်ပ
ါနေတိုးအဖွဲ့ကိုတရားဝင်ပူးပေါင်းခွင့်လျှောက်ထားမယ်ဆိုရင်ဖင်လန်ပါလီမန်ကလည်းသဘောတူအတည်ပြုကိုလိုပါတယ်ဒီတစ်ပတ်တည်းမှာပါလီမန်ဘက်ကအတည်ပြုဖို့ကိစ္စလုပ်နိုင်တဲ့အတွက်သမ္မတရဲ့ချင်းချောင်းချက်ထွက်လာတာပါဒါပေမဲ့လည်းနေတိုးအဖွဲ့ကိုဝင်မယ်ဆိုတဲ့ကိစ္စကဥရောပနိုင်ငံတွေအပေါ်မှာရုရှားဘက်ကလက်ဦးမှုယူတန်ခတ်ထိုးနှက်တာမျိုးတွေဖြစ်လာမယ်မလားဆိုတာကလည်းမသိကြပါဘူး နောက်ထပ်ဟန်ဒါတစ်ခုကတော့ဖင်လန်နဲ့ဆွီဒင်တွေတို့အဖွဲ့ဝင်ဖြစ်ရေးမှာတူရကီနိုင်ငံရဲ့ယက်တီချက်သဘောထားပါဒီနိုင်ငံတွေတို့အဖွဲ့မှာပါဝင်လာရေးအတည်ပြုဖို့မှာနေတို့အဖွဲ့ဝင်နိုင်ငံအားလုံးရဲ့တညီတညွတ်တဲ့သဘောတူညီချက်လိုအပ်ပါလေဒီနိုင်ငံတွေနေတို့အဖွဲ့ဝင်ဖြစ်ပူးပေါင်းလာမယ်ဆိုတဲ့သတင်းကပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရုရှားရဲ့ကျူးကျော်မှုကိုတိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံအတွက်စိတ်ဖြေစရာတစ်ခုအားတက်စရာတစ်ခုဖြစ်ခဲ့ပါလေယူကရိန်းဒုတိယဝန်ကြီးချုပ်အော်လာစတက်ဖနီရှန်နာက EBC This Week အစီအစဉ်ကိုအခုလိုပြောပါလေ
What we see with the now position
of ဆွေနဲ့ဖင်လန်နိုင်ငံတွေကနေတို့အဖွဲ့ဝင်ဖြစ်လျှောက်ထားဖို့ဆုံးဖြတ်ချက်ချတဲ့အနေအထားတစ်ကိုကျမတို့ထူရပြီးတော့မဟာမိတ်နိုင်ငံတွေဘက်ကလည်းဒီလျှောက်ထားချက်ကိုချက်ချင်းစဉ်းစားဆုံးဖြတ်ဖို့တုံ့ပြန်ထားတာတွေ့ရပါတယ်။နေတို့ဖွဲ့ဟာအရင်ကမှားခဲ့တဲ့နိုင်ငံရေးအမှားတွေကိုသင်ငန်းစာယူလှုပ်ဆောင်တာလို့ပဲပြောရမယ်ထင်ပါတယ်
။နေတို့မဟာမိတ်ဖွဲ့ဝင်ဖြစ်ဒီဝင်ပူပေါင်းရေးဖင်လန်ပါလီမန်ကလာမယ့်ရပိုင်အတွင်းမှာမဲခွဲဆုံးဖြတ်ချက်မှာပေါ့။ဆွီဒင်နိုင်ငံကလည်းရပိုင်အတွင်းမှာပဲအလားတူဆောင်ရွက်လာမယ့်ပုံရှိကြောင်းပါခင်ဗျာ။ကျွန်တော်သိထားပါလား။
ဒါကတော့ကိုသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါ။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘက်ဖို့ရှာအရက်ကဘက်ဖို့မြို့မှာကပအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကပနေရာဆောင်ကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ချက်မှာငရုတ်သီးတွေအကြောင်းလေ့လာနိုင်မယ့်အစီအစဉ်လည်းလှုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလှုပ်တဲ့ငရုတ်သီးလေ့လာရဲ့အစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြသလိုနိုင်ငံဆောင်ကငရုတ်သီးပင်တွေကိုဘလို့စိုက်ပျိုးတဲ့ဆိုတာကိုကိုယ်တိုင်အနိကပ်လေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းတာထိဆက်တယ်လဲဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနိကပ်လေ့လာလို့ရပါတယ်။ငရုတ်သီးဆက်တာကိုအမြင်နဲ့တည်းသိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးစားတဲ့အစီအစဉ်လည်းပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသားမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်။ငရုတ်သီးတွေမှာအဆက်အရသာရှိတဲ့ဆိုပေမဲ့ငရုတ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအရသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်သင့်ချပေးထားပါတယ
်။Oh, oh, it hits the back of your throat. Oh.
Sad day, လို့ပြောနေရင်လည်းငရုတ်သီးလေကြောင်းမှကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါ။ငရုတ်သီးမျိုးစုံအရသာတည်နိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခန်းထဲမှာမနည်းလာပါဘူး။တချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်။ဟိတ်တွေဟန်တွေထားကြမလို့ပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါ။မြေုပ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်မြေုပ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့မြေုပ်သီးအဆက်ကြောင့်ရှာတော်ထုံသွားတယ်လို့ဆိုပါတယ
် Pretty quite enormous the dwarfing rush I'm getting at the moment is why we eat hot chilies
မြေုပ်သီးစားရင်ဆက်တယ်ဆိုတာသိရတဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့သူဘလောက်ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်ပါပါတချို့ကတော့ဒီဆက်တဲ့အရာသာကိုအကြိုက်တွေ့နေပုံရပါတယ
် basically we just block chilies in our cooking most stuff of our cooking
ကျွန်တော်တို့ကတော့မြုပ်သီးကြိုက်ကြတဲ့သူတွေလေကျွန်တော်တို့ချက်တဲ့ဟင်းအများစုမှာမြုပ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိသေးဗ
ျမြုပ်သီးပြင်တွေကို2000ခုနှစ်မှာစတင်ရောင်းချခဲ့တဲ့ Edible Ornamentals လုပ်ငန်းဟာအခုတော့နိုင်ငံဆောင်ကိုဖျက်တဲ့လုပ်ငန်းကြီးဖြစ်နေပါပြီ။အမှားရှိတဲ့ဆိုင်ကြီးတွေအတွက်ငရုတ်ပင်တွေကိုလည်းတည်တံစိုက်ပျိုးပေးနေပါတယ်
။ I don't necessarily want to encourage them to cause themselves pain or anything, but I want them to understand and appreciate that they all have different
သူတို့ပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူး။ဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာတွေအများကြီးရှိတယ်ဆိုတာကိုသဘောပေါက်သိသွားကြစေချင်တာပါ။ အဲ့ဒီချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါရစေလူတွေကလည်းစိတ်ဝင်စားကြပါတယ်ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကိုသူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားခြင်းကြတယ်လေ
ငရုတ်သီးပြန်ဆိုင်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူ
း They're easier to grow than tomatoes or tomatoes
ငရုတ်သီးကခရမ်းကျင်တီထက်တောင်ဆက်ရတာလွဲသွားတယ်။အဓိကကနေရောင်ပါ။ UK မှာနေရသည်ဆိုရင်နေတာရှည်ပြီးတော့နေရောင်ရတဲ့အချိန်က18နာရီလောက်ရှိတော့ငရုတ်သီးပင်ကောင်းကောင်းဆိုက်လို့ရပါတယ်။နေရသည်ခတ်စောစောပိုင်းလောက်ဆက်ဆိုက်မယ်ဆိုရင်နေကုန်ချိန်လောက်မှာအပင်အကြီးကြီးတွေဖြစ်လာပြီးတော့ငရုတ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
။ Edible ornamentals ငရုတ်ဆိုက်ချံကငရုတ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible ornamentals ကိုပိုင်းတစ်စိမ့်နဲ့ငရုတ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်စိုက်ပျိုးခြံကိုလာလေးလာတဲ့အနေနဲ့လဲဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုခွဲယူနိုင်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့အခြေအနေအသစ်တွေကိုတော့ငရုတ်စိုက်ခြံလုပ်ငန်းလဲခံနေရပုံရပါတယ်
We've been trading for about 20 years now and I must admit 2020 has been
ကျွန်တော်တို့လုပ်ငန်းလုပ်နေတာအနှစ်20လောက်ရှိပါပြီအခု2020ကတော့စိန်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပါ
COVID ကန့်သတ်ချက်တွေကြောင့်ငရုတ်သီးခြံလေးလာရေးအစီအစဉ်နဲ့လာသူအရေအတွက်ကိုအရင်ကထက်အများကြီးရှော့ချထားရပါတယ်စိုက်ပျိုးခြံမှာငရုတ်သီးတွေကိုခြိုက်တလောက်ခူးယူဝင်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရပ်ထားရပါတယ်ဗြိတိန်နိုင်ငံ Bedford မြို့က Edible Ornamentals ငရုတ်ခြံကိုချိုတင်လက်မှတ်ဝယ်သွားပြီးငရုတ်ပင်တွေကိုလေးလာခြင်းနဲ့ငရုတ်သီးငရုတ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက်စတာလင်ပေါင်း38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်ကျမဆူမြတ်မမ
ဒါကတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်နေတဲ့ဒါမဆူမြတ်မကနေပြီးတော့ပြောပြသွားတာပါအင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ရေဒီယိုနဲ့အချိန်တပြေးညီ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုံးလွှင့်ချက်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်။စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေကဒေါ်လာငွေ5သိန်းလက်ထိုးခဲ့တဲ့ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှစ်မှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပုံမှန်55နှစ်ဒီအမှုနှစ်မှုကိုဆွဲဆိုခဲ့တာပါ။ဒီကနေ့တတိယမြောက်ရုံးချင်းဖြစ်ပြီးတော့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရလိုဦးရက်ထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေဘက်ကမေးမြန်းခဲ့ပေမဲ့မပြီးပြက်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကတော့ကောင်းမွန်တယ်လို့သိရပါဗျ။မလေးရှားနိုင်ငံသားဝင်ကြီးဆဖူဒင်အယ်ဘဒူလာကဆဆကာဝါဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါကိုသူ့ရုံးမှာဒီကနေ့လက်ခံတွေ့ဆုံခဲ့တယ်လို့သူ့ရဲ့လူမှုစာမျက်နှာမှာတင်ထားပါဗျ။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်လို့အရေးကြီးနယ်ပယ်တော်တော်များများကိုသဘောတူကြတယ်လို့သူကရေးထားပါတယ်။အရက်သားတွေရဲ့လုံခြုံရေးအတွက်အပြစ်ခက်ရက်စဲရေးကိုပါဝင်ပတ်သက်သူတွေအားလုံးကလိုက်နာကြဖို့အရေးကြီးကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအကောင့်အောင်ဆောင်ရွက်ရေးကအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာလူ10ဦးသေဆုံးတဲ့အထိပစ်ခတ်မှုဖြစ်ပွားခဲ့တဲ့နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော Jill Biden တို့ဒီကနေ့တွေ့ရောက်ဖို့ရှိပါတယ်ရှင်။သတင်းချင်းချုပ်အစီအစဉ်ကတော့ဒီလောက်ပါပဲ။အင်္ဂါညချမ်းမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်ခဲ့တာပါ။အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်စုမှမှရှင်။အသံဖန်းအင်ဂျင်နီယာကတော့ Nelson လွတ်ပါ။ရုပ်သံအင်ဂျင်နီယာကတော့PJ Elliot ဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေတွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.